မင်းကဘုရားမြတ်စွာကဘုက္ကတကရုဏ်ကြီးကိုနောက်ဆုံးပါလိမိတ်ချချက်ကလေးจิตามิปาวกะธรรมะตัสมาหะมุภกะฉีโนဆိုတာယုံညာနဲ့အကုသိုလ်တရားတွေမှန်သမျှပယ်ရှားတဲ့အနေအဖြစ်အောင်နိုင်ပြီဆိုတာပေါ့အောင်ပြီကိုရင်းရနေပေါ့လေတခါလေအပြတ်ရှင်းမလိုက်တော့အောင်နိုင်ပြီဆိုတာဒါလေးအတူယူစရာအမှန်တကောင်းတာပါကိုကိုကိုအနိုင်ယူတာပေါ့လေကိုကိုကိုအနိုင်ယူတော့ကို့မှာလည်းပဲလူသိခါအကျင့်နေပါလေတခါလဲတက်လာတာအကျံအလအနုအောက်တန်းစာကိရိတာတွေကိုမိစီမပရိပရာအကျင့်နေပါလေကျင့်လိုက်တဲ့အခါမှာဘာမှအကျွင်းချာမရှိတော့သူတို့နှလားမထူနိုင်တော့လောဘဥစီးပြီးတော့လည်းရုပ်မှန်စိတ်ဒီအကုသိုလ်စိတ်တွေဖြစ်တော့ဒေါသဥစီးပြီးတော့လည်းအကုသိုလ်စိတ်တွေမဖြစ်တော့မောဟဥစီးပြီးတော့လည်းပဲအကုသိုလ်စိတ်တွေမရှိတော့လူတဘာဝအကျင့်ဆိုးတွေမှန်သမျှအကုန်လုံးပြတ်ရှင်းမလိုက်တာတရားနဲ့တခါတည်းအောင်ဝတ်ခံလိုက်တာအနိုင်ယူလိုက်တာပါလေဒါကြောင့်မလို့ဥပ္ပကရေးတဲ့ငါဟာကြီးနာပဲတဲ့အရေးကြီးတာတော့နိုင်ရမယ်ငါမျိုးတည်းမှာကိရိစာမာရဆိုတာသူတို့ဆိုပါတယ်သူကတော့ကိရိစာမာရဆိုတာကိရိစာဆိုတာကကိရိစာမကင်းတဲ့ပုံကိုယ်တွေကိုကိုယ်နှုတ်စိတ်သုံးမျိုးလုံးပေါ့လေပြန်မနွားနေအောင်ပြုလုပ်တတ်တယ်ငြိမ်းရအောင်ပြုလုပ်တတ်တယ်။ပူတော်စင်းရအောင်လည်းပြုလုပ်တတ်တယ်။မိမြာလောင်စာတွေလောင်ပြီဆိုလို့ရှိရင်လောင်စာဟာမဲညစ်ကြည့်ပြီးတော့မိသွေးတုံးဖြစ်ကြနေကြတာ၊ပြာဖြစ်ကြနေကြတာ။ဘာမှရစရာမရှိအသုံးမချဖြစ်ကြနေကြတာ။ကိလေသာတွေကလည်းဒီတိုင်းပြမနွားနေပြီးတော့လည်းကြာနေကြတာ။တတော်ရီကြုံရတဲ့ယာနှုတ်ပြည့်ဆင်းရဲဟာလည်းပဲယာကတော်သမောဟကိလေသာတွေအရင်ခံတာပဲစကလမိတာဒုက္ခသတ္တနာကိလေသာမူလကံဆိုတာပေါ့လေတတော်များကြုံနေရတဲ့ယာကင်နှုတ်ယာနှုတ်ပြည့်ဤသည့်ဆင်းရဲတွေဟာဘောတိဖြစ်ရတော့ဘောတိနဲ့ဆက်တဲ့ဥရတဲ့ဆင်းရဲနာရတဲ့ဆင်းရဲတရားတဲ့ဆင်းရဲမဆုံးနိုင်ဘူး။လာမယ့်ယဂရုဒ္ဓမောဟဒါရီယူပေါ်လာတဲ့ခါကျတော့အပြုတ်အမှုဇိုးတွေပေါ့အကျင့်ဇိုးတွေပေါ့ဒုစရိုက်တွေဖြစ်ရတာဆင်းရဲကြီးအကြောင်းနေအဲ့ဒါတွေကြောင့်အဆိုးတွေဖြစ်အောင်တန်းကြရတာပေါ့ကိစ္စနာမေတိပွဋ္ဌိဒုက္ခအဲဒီကိလေသာတွေဟာသူဖြစ်တုံးဖြစ်ဆဲမှာလည်းပဲကိလေသာမကင်းတဲ့ပုဂ္ဂိုလ်ကိုပြမအောင်နွားနေအောင်ပူလောင်ဆင်းအောင်ပြုလုပ်တတ်တယ်အာယတေပြီးအာယတေကြဒုက္ခဟေတုပူတာတဲ့နောက်ခါမှာလည်းပဲကိလေသာတွေအလိုလိုက်ပြီလို့ကိလေသာတွေအနိုင်မယူနိုင်လို့ကိလေသာတွေအလိုလိုက်ပြီးတော့မှားကြတာတွေယူမှားပြောမှားစိတ်ထားမှားတွေဖြစ်ရတာတွေနောက်ခါမှလည်းဆင်းရဲကြီးအကြောင်းနေပဲဒါတွေကိုမြတ်စွာဘုရားကမြင်ပါတယ်။ယာနှုတ်ပြည့်တတ္တဝါတွေမှာကျုံနေရတဲ့ဆင်းရဲဟာ သူတို့ကြောင့်ကြီးပဲဆိုတော့သူတို့ကိုမပယ်နိုင်လို့ရှိရင်တော့ဆင်းရဲမငြိမ်းဘူးပေါ့သူတို့ကိုပယ်ရှားနိုင်လို့ရှိရင်နည်းနည်းပယ်ရှားနိုင်ရင်နည်းနည်းဆင်းရဲရောမယ်များများပယ်ရှားနိုင်များများဆင်းရဲရောမယ်အပြည့်အစုံပယ်ရှားနိုင်ပြီဆိုလို့ရှိရင်တော့လုံးဝဆင်းရဲတွေကိုကုန်ခန်းပြီးတော့ချမ်းသာအကြည့်ဖြစ်လာဖို့တော့တည်ကြတာပဲအဲ့ဒီသဘောတရားတွေကိုသိတယ်မြတ်စွာဘုရားဟာဘောဇေစကပါလာတဲ့အောက်တန်းစာအကုသိုလ်ကိလေသာတရားတွေကိုအကျင့်နဲ့သီလသမာဓိပညာသိက္ခာ၃ရဲ့အကျင့်ပြည့်စုံအောင်ကျင့်ပြီးတော့ပယ်ရှားပလိုက်တာအကျင့်စာကိလေသာတွေကိုရှောင်ရှားပြီးတော့ပယ်ရှားတယ်စိတ်ထဲမှာဖြစ်တဲ့ကိလေသာတွေကိုတော့ကာကွယ်ကုစားပယ်တော့ပယ်ရှားတယ်မျိုးပြနိုင်တဲ့ကိလေသာတွေကိုတော့ဥပဒနာညာနဲ့နှိမ်နှင်းအခိုက်အတန့်နှိမ်နှင်းပယ်ရှားပြီးတော့အရိယာမတရားတွေကတော့အပြတ်ရှင်းပယ်ရှားတယ်ဘာရှိတော့ရောဒါကောကုနိုင်လိုက်တာပဲဒီမှာမနိုင်ဘူးဆိုလို့ရှိရင်တို့ကမာရဆိုတဲ့အတိုင်းပေါ့လေမာရဆိုတာပါဠိစကားအတိတ်ပဲကတော့ကိရိတာမကင်းတဲ့ပုဂ္ဂိုလ်သိစီတတ်တဲ့တရားတွေသိစီတတ်ဆိုတာတတ်တတ်တဲ့တရားတွေပေါ့ခေခေါ်နဲ့ခေါ်လို့ရှိရင်တော့လူသက်သမားပေါ့လူသက်သမားအပြင်ကပုဂ္ဂိုလ်လူသက်သမားအသိကျောက်စရာမကောင်းဘူးလူတိုင်းလူတိုင်းမှာရှိနေတဲ့ကိရိတာတွေကအများသာကိရိတာမကင်းတဲ့ပုဂ္ဂိုလ်ကိုနယ်လာမထူရအောင်ဗောလေကောင်းတဲ့ဘုရားမရောက်ရအောင်ဆိုပြီးတော့သူကအမြဲတမ်းတတ်နေတာပဲချက်ချင်းပြည့်စုံဘုရားမှာလည်းပဲသူတို့တတ်လို့သေးတာတွေလည်းအများကြီးပဲလူမသေးသည့်တရားအောင်မှာအကိရိတာအလိုလိုက်မိပြီဆိုလို့ရှိရင်ခုံနေတော့တည်သွားတာပဲလူကောင်းသူကောင်းသူတော်ကောင်းတွေမှာရှိသည့်ရှိတတ်တဲ့ဂုဏ်တွေပေါ့လေရာဂဒေါသမောဟကိလေသာတွေအလိုလိုက်ပြီးတော့မားကြပြီဆိုလို့ရှိရင်တော့အဲ့ဒီအာဟုသူကိလေသာတွေကကိလေသာမကင်းတဲ့ပုဂ္ဂိုလ်ကိုပုဂ္ဂိုလ်ရဲ့ဂုဏ်ကြီးတွေကိုတတ်ပလိုက်တော့ဂုံမဲ့သွားတာလူလည်းတတ်တတ်တယ်ဂုံလည်းတတ်တတ်တယ်ဆိုတာအဲ့ဒီလိုအခြေအနေရှိတဲ့ဆိုးရတဲ့အတွင်းကအဆိုးဆုံးရံကိုမြတ်စွာဘုရားကအောင်းတော်မူတော့ကြီးနာတဲ့ငါကြီးနာပဲသိကောင်းတဲ့စကားလေးဒီစကားလေးကအဲ့တော့ဘုန်းကြီးတို့တွေလည်းပဲအဲ့ဒီလိုဘုရားကိုအတွင်းရံကိုအောင်းတော်မူတဲ့ဂုံကြီးရှိလို့ပေါ့လေယုံကြည်ကိုယ်ဝေရပြီဆိုလို့ရှိရင်ယုံကြည်ကိုယ်ဝေရယူနှပ်ဖို့ရအတွက်ကတော့စာရီဘာရီရုပ်ဖတ်နေလို့ရတာမဟုတ်ဘူးကိုယ်တော်တွေပွားနေလို့လည်းပဲဒါလည်းပဲပိုင်ရတာမဟုတ်ဘူးတရားတွေနာနေယုံနဲ့လည်းမရဘူးတကူကြီးဖျားတွေလျှောက်ပြီးတော့ဖူးယုံနဲ့လည်းမရဘူးမြတ်စွာဘုရားဆုံးဆုံးမတဲ့အတိုင်းကိလေသာအောင်ဝဲခံရောက်ပေါ်လीသီလသမာဓိပညာအကျင့်သိက္ခာတွေကိုသူ့အနေနဲ့သူဖြည့်ကျင့်ရတာဖြည့်ကျင့်မှဒါတွေအောင်နိုင်တာဒါသိအရေးကြီးတယ်ကုက္ကစီကုရင်သမားတွေသိအရေးကြီးတယ်စာရီပေရီရုပ်ပြီးတော့အချိန်ကုန်းနေတာပေါ်လीရုပ်ဖတ်နေတဲ့အချိန်တွေကုန်းနေတာဒီလိုလည်းပဲကလေးတွေခောက်ပြီးတော့ရတယ်ဒါလေးတွေခောက်နေရတာလေဒါလေးတွေလှုပ်နေရတယ်အများကြီးရှိပါတယ်ကျွန်မရွတ်ဖတ်တဲ့ဆယ်ပြီးတော့အဲ့ဒါနဲ့ပဲအဖိုးထားအချိန်တွေကုန်ခန်းသွားတယ်အများကြီးရှိတယ်ကျွန်မအဲ့ဒါတွေအကျင့်နဲ့ဘာမှဆိုင်ဘူးတကယ်လို့ကုံတော်တွေပွားတဲ့ခိုက်တမှာတော့ကုံတော်တွေတည်နေတော့စိတ်ကလေးတော့ငြိမ်တယ်လို့တော့ရှိတော့ရှိပါတယ်ဒါပေမဲ့အတိညာတော့မဖြစ်ဘူးတိညာဖြစ်ဖို့ဆိုတာကညွှန်ကြားထားတဲ့အတိုင်းသတိပြဘာဝနာတရားတွေအထုံအတိညာဖြစ်တာဝိပဿနာရှုသူမှာ ဝိပဿနာရှုသူမှာတိညာဖြစ်တယ်ဆိုတော့တတ္တဖြစ်ပွားတယ်ဆိုတော့တကယ်အရှိသဘောတွေကိုယုံနာပိုင်စသည်မှာအစစ်အစစ်သိမြင်ပြီးတော့ရည်ကျက်ပြည့်စုံသွားတဲ့အခါကျမှအတိညာဤပိုင်ပြီးဆိုလို့ရှိရင်တရားမြင်သွားပြီတရားမြင်သွားပြီဆိုတော့ဒီတရားတော်ကိုဖုတ်ထုတ်တော်မူနေမြတ်စွာဘုရားလည်းတက်တော်ထင်ရှားမတွေ့ရပြီမယ်လို့ဘုရားပြင်တယ်လို့ဆိုရတာပဲအမှအဲ့ဒီအချက်ကလေးတွေကိုသိစီရင်လို့ဘုန်းကြီးကဒီအကြောင်းအရာလေးကိုလည်းနည်းနည်းရှင်းတွင်ပြီးတော့ပြောနေရတာပါဘုရားတို့တွေယခုကျင့်သုံးနေရတာဟာဘုရားမြတ်စွာကိုယ်တိုင်လက်တွေ့ကျင့်သုံးပြီးတော့အကျိုးတရားတွေကိုကိုယ်တိုင်သိရှိပြီးတော့ဟောကြားထားတဲ့အတိုင်းကျင့်သုံးနေရတာပါဘုရားမြတ်စွာကိုယ်တိုင်ကစိတ်ကူးရင်တမတက်တက်မဟုတ်ပါဘူးစိတ်ကူးရင်လည်းဟောထားတဲ့တရားတွေမဟုတ်ပါဘူးဒီတရားတွေကိုကိုယ်တိုင်လက်တွေ့ကျင့်သုံးပြီးတော့ကိုယ်တိုင်အကျိုးသက်ရောက်မှုလုံးဝရှိတယ်ဆိုတာကိုယ်တွေနဲ့သိရှိပြီးတော့ဟောထားတဲ့တရားတွေပါမြတ်စွာဘုရားဟာကာရကတကယ်လက်တွေ့လုံဆောင်နိုင်စွာရှိတဲ့ပုဂ္ဂိုလ်ကြီးပါ။အဲဒီလိုလက်တွေ့ရှိတဲ့ပုဂ္ဂိုလ်ရဲ့အဆိုမိတ်နေရာဆိုလို့ရှိရင်ယုံကြည်ရင်လည်းသာကျင့်သုံးကျင့်သုံးလို့ရှိရင်ထူးထူးခြားခြားကြီးပေါ့လေအကျိုးသက်ရောက်မှုတွေဖြစ်နိုင်ပါလေ။ဒါကြောင့်ကျမ်းဂန်များမှာကာရကစေဝါယိကထာဝိသေသတော်အတိဗေဒတ္တသာတိနီလို့ဒီလိုဆိုရတယ်။ရှိမှဤကာရကစေဝလက်တွေ့ကြသောပုဂ္ဂိုလ်သူပုဂ္ဂိုလ်များဖြစ်တဲ့မြတ်စွာဘုရားဤသာလင်ကထာအဆိုမိတ်သည်တဏီလက်တွေ့ကြသောဗုဒ္ဓမြတ်စွာ၏အဆိုမိတ်သည်သာဝိသေသတော်အတိဗေဒတ္တသာတိနီထူးထူးခြားခြားအကျိုးစီးပွားကိုပြည့်စည်စေနိုင်ပါလေတဲ့ဆိုထားပါတယ်နော်ဘာဖြစ်လို့လဲဆိုတော့စိတ်ကူးနဲ့ဟောထားတဲ့တရားမဟုတ်လို့ကိုယ်တို့ကျင့်သုံးပြီးတော့ကိုယ်တို့တရားတွေဟောထားလို့ဒါပါပဲတော့ရဲရဲတော့မြတ်စွာဘုရားသူဟောတဲ့တိုင်ကကျင့်သုံးကြည့်ကျင့်သုံးရှိလို့ရှိရင်ကျင့်သုံးမှုနဲ့အကျိုးရလာဟာတခါလေကိုင်ကြဖြစ်လာနိုင်တယ်ဆိုတာပေါ့လေတရားတော်ရဲ့ဂုဏ်တော်6ပါးမှာပထမဆုံးစွာခါတော်ဘဂဝတာဓမ္မောဆိုရှိပါလားဘဂဝတာကိုယ်တိုင်ကိုယ်ကျင့်သုံးပြီးတော့လက်တွေ့ကြကြလက်တွေ့ကြသောဗုဒ္ဓမြတ်စွာဘုရားကိုယ်တိုင်ဓမ္မောကျင့်ဤအမှန်နဲ့ရှင်ဒီမှာတိုင်ကျင့်သုံးလို့အကျိုးရလာတရားတော်သည်တရားတော်ကိုဆွက်ခါတော်လက်တွေ့နဲ့အကျိုးခွင့်ကြဖြစ်အောင်ဟောကြားတဲ့တရားဖြစ်ပါပြီလေအဲ့လိုဆိုထားပါတယ်ဒီမှာဒီမှာသီလဆိုင်ရာရှောင်ကျင်တဲ့ချက်တွေရှောင်ကျင်ကြည့်ရှောင်ကျင်ရင်လည်းရှင်ရဲ့ရှောင်ကျင်မှုအကျင့်ဟာကိုယ်လောလောဆယ်ပဲကာကာတိစတဲ့ဝစီဒုစရိုက်တွေခင်းပြီးတော့ကာသုရိစုจิริတာနဲ့ဝစီစုจิริတာလေးတွေပေါ့လေကိုယ်မူရာလေးတွေပြည့်ခဲ့လာတန်ရှင်းလာရင်ကျေနုညာပြီးတော့ရိုးရိုးလေးအေးချပြီးတော့နေသက်စရာဖြစ်တာနှုတ်မူရာလေးတွေလည်းပြည့်ခဲ့တန်ရှင်းပြီးတော့ရင်ကျေနုညာပြီးတော့ရိုးရိုးလေးအေးချတော့တဲ့တဲ့ဆရာလေးဖြစ်လာ။နာလက်တွေ့ကြည့်တဲ့ပုံကဒါတိတာပဲတမ။အဲ့တော့ဒီလိုသေးခါကိုဖြစ်ကျင်တာကအကြောင်းတရား။ရှင်နိအမှန်တရားပေါ့လေ။ရှင်နိမှတိုင်ကျင့်သုံးတဲ့ပုံကမှာ ကိုယ်နဲ့နှုတ်အပြည့်ကင်းတန်ရှင်းတာအကျိုးလည်းငင်းရတာပဲကျင့်သုံးမှုနဲ့ရရှိတဲ့အကျိုးရလာခွင့်ကြဟောထားတာတဲ့အဲ့ဒါစွာခတ္တခေါ်တာပဲရိုးရိုးလေးသိရှင်းတာပဲဒီလောက်ကျင့်လို့ကိုယ်မှုနှုတ်စင်ကြဲတဲ့ပုံမှာစိတ်ကိုတတိနဲ့မထိန်ဘူးဆိုလို့ရှိရင်အခုလိုရှုမှတ်မှုနဲ့မထိန်ဘူးဆိုလို့ရှိရင်အထိန်လွတ်တော့စိတ်ကတောင်ရောက်မြောက်ရောက်နေပေါ့လေမဟုတ်တာတွေလည်းစဉ်းစားတာပဲကိုယ်တိုင်ကိုယ်ရမတတ်ပေမဲ့လို့တတ်ရှင်တဲ့စိတ်တွေလည်းပေါက်တာပဲဒေါသတွေဖြစ်လာရင်သူရပစ္စည်းအပိုင်စီးလို့တဲ့စိတ်တွေလည်းပေါ်တာပဲလင်းရင်ညာရင်နဲ့သူစိတ်တွေလည်းပေါ်တာပဲပေါ်တတ်တာပဲအဲ့ဒီစိတ်ကလေးတွေကိုတော့သီလလိုပေါ့လေရှောင်တိန်ပယ်လို့မရဘူးဒီစိတ်မျိုးတွေဖြစ်စီရပါဘူးဆိုပြီးတော့ရှောင်တိန်ပယ်လို့မရဘူးတတိညကာကိုရတာဖြစ်တိုင်းမှရှိသတိပြုစောင့်မှုအစဉ်သားဆိုတဲ့အတိုင်းကိုယ်ရဲ့စိုက်ပြီးတော့လက်ငင်းပေါ်တဲ့အာယုံပေါ်ပေါ်ချင်းပေါ့လေအဲ့ဒီစီဆက်ရောက်တော့အားဆက်ရတာအားစိတ်တော့အားစိတ်မှုတွေရှိနေလို့ရှိရင်စိတ်အေးဆက်ဆက်ယော့ရဲရဲပေါ့လေအပြင်းထူတာကင်းသွားတယ်အားစိတ်လိုက်တာနဲ့အပြင်းထူကိုကင်းသွားတယ်အကျိုးလက်ကင်းရတာပဲဒါလည်းစွာခတ်တာပဲတတိကလေးဖြစ်သွားတယ်တတိကလေးဖြစ်သွားတော့စိတ်အစဉ်မှာညင်ညမ်းမှုမဝင်ဘူးရက္ခဝရဏဆိုတဲ့အတိုင်းပေါ့လေဆောက်ရှောက်ထားတယ်ပိတ်ဆို့ထားတယ်လုံးလုံးချောင်းချောင်းဖြစ်နေတယ်ကလေးသာချုပ်ချက်မခံရဘူးအဲ့ဒီခိုက်တာလေးမှာဆိုလို့ရှိရင်ရာဂဒေါသမဖြစ်ဖဲနဲ့ငြိမ့်တက်နေတယ်တက်လငင်းချုပ်ရသွားတာပဲတတိကလေးဖြစ်လာတာနဲ့ပဲငကင်းချုပ်ရသွားတာပဲဒါလည်းပဲကျင့်သုံးမှုနဲ့အကျိုးရလာခွင့်ကြဟောထားတာပဲဆွဆွမြရှုမမြရအောင်မှာစိတ်ကလေးတစ်ခဏတစ်ခဏစိုက်စိုက်ကြသွားတယ်ခဏိကသမားလေးလေးဖြစ်သွားတယ်အဲ့ဒီခဏိကသမားကြီးဖြစ်တဲ့ခိုက်တော့မှာအာယုဘုံမှာစိတ်ကလေးကစိုက်ကြနေတော့အာယုနဲ့စိတ်နဲ့ကွာဟနေတဲ့ဥဒိစ္စမဖြစ်ဘူးလှုပ်လှုပ်ရှားရှားဖြစ်နေတာမငြိမ်သက်လှုပ်ရှားခြင်းမျိုးလည်းမရှိဘူးအဝေးလွင့်ဆင်သွားတာလည်းမရှိဘူးဒီပေါ်မှာပဲခလေးစိုက်ကြနေတာဒီတော့ဥဒိစ္စကအစရကတော့သာလှုပ်ရှားမှုရှိပဲနဲ့ငြိမ်းပြီးတော့ဖြစ်နေတာဒါလက်ငင်းကျိုးပဲဒါအမှန်တရားရှာတာပဲဒီတော့ကျင့်သုံးဤသိပြီဆိုလို့ရှိရင်ဤသိတဲ့အတိုင်းကျင့်သုံးတဲ့ပုဂ္ဂိုလ်ဟာသီလဆန်ရာကကျင့်သုံးရင်ကိုယ်မှုနှုတ်မှုပြကင်းတန်ရှင်းရင်ကျင်းပြီးတော့ရိုးရိုးလေးအေးချပြီးတော့နေသက်စရာဖြစ်တယ်လို့အခုလိုပေါ်ရိုက်အာယုံကိုကြက်တိုင်းကြက်တိုင်းစက္ကန့်နဲ့စက္ကန့်တိုင်းအားဆိုင်ပြီးတော့ဆွဆဲမြတ်ရှုလို့ရှုအောင်မှာစိတ်ကလေးစိုက်ကြတိုင်းအဲ့ဒီအလုံးမဲ့လို့ဖြစ်ခွင့်ရှိတဲ့တောင်းရောက်မြောက်ရောက်ပေါ့လေရွက်ရခတ်တဲ့ပရိယုထနာကိလေသာတွေပေါ့လေနည်းနည်းလေးမှဖြစ်ခွင့်မရဘူးဒါပဲဝိရိယတတိတမာတိဖြစ်နေတဲ့ခိုက်တာမှာဆိုလို့ရှိရင်ဂျင်းဒီမှာအတိုင်းပေါ့လေအဲ့ဒီလိုဖြစ်အောင်လုပ်တော့ကျင့်သုံးတော့ကျင့်သုံးမှုရဲ့ဓမ္မအကျိုးရလက်ကဘာဖြစ်သွားတယ်လဲဆိုတော့ပရိယုထနာကိလေသာတွေကင်းသွားတာပဲ။ဓမ္မတိတ္တခဖြစ်ကျင့်မှုပြည့်စုံတာနဲ့ပဲခန္ဓာပရိယုထနာကိလေသာတွေကင်းသွားတာ။တော့ကျင့်သုံးမှုနဲ့အကျိုးရလက်ခွင့်ကြဟောထားတယ်ဆိုတာပေါ့လေ။ယောဂီများသုံးသပ်ကြည့်လို့ရှိရင်ကိုယ့်အကိုသိတာပဲဓမ္မအဲ့ဒါဟာလက်တွေ့ကြတဲ့မြတ်စွာဘုရားရဲ့အဆိုအမိတ်ဟာထူးထူးခြားခြားကြီးရိုးရိုးလေးပေါ့လေအကျိုးကျေးဇူးတွေပြည့်စုံပြည့်စုံသွားပုံပေါ့ဘလို့အားရစရာကောင်းတယ်ကြည်ပါနောက်အတိညာဉ်တွေဖြစ်လာတဲ့အခါမှာကိရိတာမျိုးပါမဖြစ်တော့ဘဲနဲ့အတိညာဉ်ဖြစ်အောင်အာထုတ်မှုနဲ့ကိရိတာမျိုးပြတ်မှုပေါ့လေကျင့်သုံးမှုနဲ့အကျိုးရလာခွင့်ကြဖြစ်ပုံလေးတွေနောက်ပိုင်းကျတော့အောဝေကောင်းတော့အောင်တည်လာမှာပါပဲဒီမှာဓမ္မကံမောဘဝဟောတိဆိုတာပရဘဝတုဓမ္မဟောထားပါတယ် အတိတရားအကျင့်တရားကိုလိုလားတဲ့ပုဂ္ဂိုလ်မှန်သမျှအမျိုးသားပဲဖြစ်အမျိုးသမီးပဲဖြစ်ဖြစ်အရှင်ရမယ်ဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်မဆိုဘဝဟောတိကြီးဝါတိုးတဲ့ဖွံ့ဖြိုးနိုင်ပါသည်တဲ့အတိတရားလည်းမရှိဘူးအတိတရားမရှိတော့အကျင့်တရားလည်းမရှိဘူးဘာမှမရှိဘူးဆိုလို့ရှိရင်တော့ရာဂရတ္တမောဟကိဋ္တိသာတွေဖြစ်ပြီးတော့အောက်တက်ကြတဲ့စိတ်တွေဖြစ်နေတာပဲခုမှုနှုတ်ကိုဘယ်လိုစင်ကြအောင်ထားရမလဲစိတ်နေစိတ်ထားတွေဘယ်လိုစင်ကြအောင်ထားရမလဲဆိုတာပေါ့လေလုံနည်းလေးတွေတည်ပြီးတော့လုံနည်းတိုင်းကျင့်သုံးလို့ရှိရင်တိလာရှင်ရင်ခုမှုနှုတ်ကိုစင်ကြတယ်ပေါ်တဲ့အာယုံမလွတ်တမ်းမှနိုင်လို့ရှိရင်စိတ်တွေစင်ကြယ်တယ်။ဒါလက်တွေပဲ။အဲ့လိုကျင်နီးမှလေးတွေသိရှိပြီးတော့လက်တွေကြကြကျင့်။ကျင့်လို့ရှိရင်စက္ကန့်တိုင်းစက္ကန့်တိုင်းပေါ့လေ။မိမိရဲ့စိတ်ကလေးဟာຢာကနဲ့မရောဒေါသနဲ့မရောမောဟနဲ့မရောပဲနဲ့ပေါ့လေ။ဖြူစင်တဲ့အနေနဲ့တိုးတက်နေတာပဲ။ဒါကမဖြစ်သေးတဲ့စိတ်ကလေးတွေဖြစ်လာတယ်။အဲ့ဒါလေးတွေတိုးပွားလာတယ်။အတ္တနောသန္တာနိစိတ်တံပုဏ္ဏပုဏ္ဏဇနေတိဆိုတဲ့အတိုင်းပေါ့လေ။မိမိရဲ့ဘဝဖြစ်စဉ်မှာ။အဲ့ဒါတော့တိုးတက်တဲ့စိတ်ကလေးဝိရိယတတိသမာဓိပါတဲ့တိုးတက်တဲ့စိတ်ကလေးတွေပေါ့လေ။တက္ကရကဖြစ်နေတာပဲ။တက္ကရကဖြစ်နေလို့ရှိရင်စိတ်ထားတွေကောင်းနေတာပဲ။ဒီမဖြစ်တဲ့စိတ်တွေဖြစ်လာတာဖြစ်ပြီးသားဟာတွေလည်းတေးရမှကြီးလာတာငယ်ရမှထွားလာတာနည်းရကမြားလာတာပေါ့လေအဲ့ဒါလုံးဝအိပ်ပျော်ခြင်းခြံလက်ထားပြီးတော့ခြံတဲ့အချိန်တွေမှာဖုံးပုံကအစပေါ်တိုင်းအာရုံကိုမလွတ်တမ်းအားစိတ်ပြေးတော့ဆွေးမြဲစွာရှုပြီးတော့ရှုအောင်မှစိတ်ကလေးစိတ်ကြပြီဆိုလို့ရှိရင်အဲ့ဒီသမာဓိခန္ဓာသမာဓိသိက္ခာအင်းကိုဖြည့်ကျင်နေတာပဲအဲ့ဒါကြီးပိုင်ဆိုင်နေတာပဲတစ်ချက်လွတ်သွားရင်တစ်ချက်ဆုံးရှုံးသွားတာပဲ10မိနစ်လွတ်နေမှမဖက်နဲ့ငေးငိုင်နေလို့ရှိရင်အချိန်ပေါင်း60ပေါ့လေအဲ့ဒါကြီးဆုံးရှုံးလွတ်သွားတာပဲမပိုင်ဆိုင်တော့9မိနစ်မှမဖက်နဲ့ဒီတိုင်းအလွတ်နေလို့ရှိရင်ရှုမှတ်မှုပေါ့900အဲ300တဏ္ဍာရီဆို3600ဆိုတော့ဆုံးရှုံးသွားတာပဲ။ယူသည်သည်နဲ့စိတ်ဆက်ဆက်မှတ်နေတဲ့ပုဂ္ဂိုလ်တွေဟာယောဂီပုဂ္ဂိုလ်တွေဟာအခုပြောခဲ့တဲ့ဟာတွေစိတ်ကောင်းစိတ်ကောင်းလေးတွေပေါ့လေ။မိမိတဏ္ဍာမဖြစ်ပေါ်စေခြင်းအားဖြင့်ပိုင်ဆိုင်နေတာပဲ။လွတ်ရင်ဆုံးရှုံးတယ်။မမီလို့ရှိရင်ပိုင်ဆိုင်တယ်ဒါပဲ။ဒါတော့ပိုင်ဆိုင်မှာမြားပြီဆိုလို့ရှိရင်နောက်တော့စိတ်တရားကြည်လင်းလာတာပဲသူချာချာဖြစ်လာတာပါတရားရတာလေးတွေ့လာမှာပဲဒါတည်ကြတယ်အဲ့ဒါဟာတရားတော်ရဲ့ဆွာခတ်တဂုံကြီးတွေပေါ့ဒီလိုအားထုတ်လို့တရားရဲ့ဂုံကြီးလေးတွေတည်လာပြီကိုယ်တဏ္ဍာမှာရှိလာပြီဆိုလို့ရှိရင်အဲ့ဒီတရားဂုံကြီးလေးတွေရော့မသွားရအောင်လည်းပဲထိတ်ချုပ်ထားဖို့လိုပါတယ်ထိမ့်သိမ့်ထားဖို့လည်းလိုပါတယ်ရှေ့အဲ့ဒီလိုစိတ်မျိုးလေးတွေတိုးတဲ့တိုးဖွံ့ဖြိုးတဲ့ဖွံ့ဖြိုးပေါ့လေအကောင်းတဲ့ကောင်းအောင်များတဲ့များအောင်လည်းပဲရှေ့စိတ်ကြိုးစားဖို့လိုတယ်ဆိုတာပေါ့လေမြတ်စွာဘုရားကစီမံကိန်းချတဲ့အနေနဲ့ပေါ့လေယူတည်တည်လှုပ်ပါယူတည်တည်မှတ်ပါစိတ်စီဆတ်ဆတ်မှတ်ပါမယမနာမှတ်ပါဆိုတာပေါ့လေတွေးမနေနဲ့ငေးမနေနဲ့ဆိုတာပေါ့လေဒီမှာရပြီးသားဟာကိုလည်းပဲရပြီးသားတရားကိုယူလို့ဆောက်ရှောက်ပြီးတော့မရသေးတဲ့တရားတွေလည်းပဲရအောင်ဆိုပြီးတော့ပေါ့လေအဲ့ဒါလို့ရှိတရားအလှန်ကြီးပြတာပဲဒီမှာအဲယူသေးသေးနဲ့မှတ်တဲ့ယောဂီပုဂ္ဂိုလ်တွေကတော့ရအနည်းငယ်အတွင်းကိုပဲထူးခြားလာမှာပဲဒါတေချာအမခံပါလေလောက်တာကြည့်ဒါပဲအမခံနေရံကံများမှာတရားတော်ရဲ့ဆွာကာတဂုံကြီးကိုပေါ့လေနီးမျိုးမျိုးနဲ့ဖွင့်ဆိုထားတယ်ဒီမှာအခုပြောမယ့်အချက်ကဘုန်းကြီးကတော့အခုယောဂီတွေအထုပ်ပုံနဲ့ခွင့်ရဖြစ်နေတာလေးတွေအမှန်တော်ဝတ်တန်စရာကောင်းတယ် สวากาตะกุนีสระเตียรอหาอาริกัลยาณะอสากองญีกุนเนเลยปี่ส่งมาเด้มัจจิกัลยาณะอเลกองญีกุนเนเลยปี่ส่งมาเด้ปริยุสานะกัลยาณะอสงกองญีกุนเนปี่ส่งมาเด้အဲ့ဒီစလေဆုံး၃မျိုးလုံးပေါ်လीကောင်းကြီးကုန်နဲ့ပြည့်စုံတဲ့အတွက်ဆွေခါတာဖြစ်ပါတယ်တဲ့အဲ့ဒီ၃မျိုးတွေကကြာနာယုံနဲ့တော့မှနိဝရဏတရားကြီးကိဝိစီကျေတယ်တဲ့ဒါအစားကောင်းကြီးကုန်ပေါ့ကြာနာတယ်ဆိုတော့ဘယ်လိုရွေးချက်နဲ့ကြာနာမှာလဲဆိုတော့ဝိမုတ်တယတနာစီစေထတ်တော်ဆတ္တမဆုဏ္ဍသนิวรณอุคคมนะสัพพาวาตอจะโซท้าบาเลยดีเตียนาပြီးတော့จินิมันนี่ติလို့ရှိရဲ့ခုနစောစောပိုင်းကပြောခဲ့တဲ့လူသက်သမားနဲ့တူးတဲ့ကိလေသာတွေပေါ့นิวรณတရားတွေရပေါ့လေလွတ်မြောက်အောင်ရုံးမယ်လွတ်မြောက်စီမယ်ဆိုတော့ပေါ့အဲ့ဒီရွေးချက်နဲ့နာပါတဲ့တောဇောရဇာတရားတွေမဟုတ်ဘူးစัทธรรมသူတော်ကောင်းတရားတဲ့ကိနိမန္တိဗျာလက်တွေ့ကျင့်သုံးလို့ရှိရင်ကိုယ်နှုတ်စိတ်သုံးမျိုးလုံးဖြူစီစေတဲ့တရားတွေပေါ့လေတပါ။ဒီတရားနာပြီးတော့ဘောဆင်းကလုံးမြောက်စီမယ်ဆိုတဲ့ဥတီချင်းတဲ့သာနာပါတဲ့။စူးစိုက်နားနေလို့ရှိရင်ကမေသနာနိဝရဏစသည်ဒါတွေမရှိဘူး။ကာမကောအာယုန်တွေကိုကြံစီပြီးတော့နေတာပေါ့။ကောင်းတာတွေမြင်ကြီးကြားကျင်တာလည်းမရှိဘူး။ပြီးတော့စိတ်ပျက်စီးဆုံးမုန်းချိုးတဲ့ပြပါတော့လည်းမရှိဘူးထဲထဲတန်တန်နဲ့အားဆိုင်ပြီးတော့နားနေရဆိုတော့ပြီးတာလည်းမရှိဘူးတရားပေါ်မှာစိုက်ပြီးတော့နားနေတယ်ဆိုတော့ပြတ်လွင်တာလည်းမရှိဘူးယုံယုံကြည်ကြည်နဲ့နားနေတယ်ဆိုတော့တို့လို့တို့လည်းမဝေခွဲနေတဲ့ဝိသေကိစ္စဆိုတော့လည်းမရှိဘူးကုသိုလ်တရားကိုပိတ်ဆို့ဟန်တာတတ်တဲ့စိတ်ကိုညင်ညောင်းပြတ်တတ်တဲ့ဒီလိုတရားကြီးပါမရှိဘူးအဲ့ဒါဆွာကတအယအတ္တိကလျာဏအစကောင်းကြီးဂုံပေါ့လေအဲ့ဒီဂုံကြီးကိုဆောင်နေတဲ့အတွက်အတ္တိကလျာဏဂုံပြည့်စုံတာပဲဒီလိုနာကြတဲ့ခါကျတော့တတ္တတရားကြီးနှိုးကြလာတယ်လေဒီတရားကြီးကျင့်သုံးလို့တယ်လေကျင့်သုံးလို့တဲ့အတိုင်းနိလကျဆရာတွေထာမကလျာဏမိတ္တတွေထာမကျင့်သုံးလို့ရှိရင်လက်တွေ့ကျင့်သုံးကျင့်သုံးတော့ပေါ့စိတ်ငြိမ်ချမ်းသာပေါ့လေသမထစုခလို့ခေါ်ပါတယ်စိတ်ငြိမ်ချမ်းသာဥပဆနာစုခဥပဆနာချမ်းသာရတယ်ဥရိယပြညမဲလုံးရရောက်သွားပြီဆိုလို့ရှိရင်စိတ်ကောင်းတဲ့အတိညာဉ်ကြီးထူးခြားခြားတိုးတက်လာတော့မပြည့်နိုင်တဲ့တမဲကောင်အပျော်မျိုးချမ်းသာမျိုးပေါ့လေအောဝဲကောင်းလို့ဖြစ်လာတာပဲအဲ့ဒါဟာလက်တွေ့ကျင့်သုံးခြင်းဖြစ်ကောင်းကုံကိုဆောင်နိုင်တဲ့အတွက်မိစေကလျာဏဂုံတဲ့ဒါဆွာကတ္တပဲ။နောက်ဥပဒနာညာရင်းချက်ပြည့်စုံပြီးတော့အငိမ့်တဲ့နိဗ္ဗာန်တွေ့သွားပြီဆိုလို့ရှိရင်တော့တတုတ်ပေါ့လေ။ကျင့်သုံးမှုပြည့်စုံပြီလို့ဆိုရမှာပေါ့။ယဟန္တာဖြစ်တဲ့ဒီအထုတ်လို့ရှိရင်တော့အကုန်လုံးပြည့်စုံပြီပေါ့။တတုတ်လောက်ပြည့်စုံသွားရင်ပဲကျင့်သုံးမှုရဲ့အကျိုးတွေထူးခြားခြားပေါ်လာတာအမှန်တရားမသိတော့အစွဲတွေရှိနေတော့ဒီစိတ်ကဘိမ့်မြဆိုတာမထားနိုင်ဘူးပက်လိုက်တယ်အသိဉာဏ်တွေပြည့်စုံသွားလို့ဉာဏ်နိဗ္ဗာန်တွေ့သွားပြီဆိုလို့ရှိရင်အဲ့ဒီပက်လိုက်မှုတွေတော်တော်လေးတည်တာသွားတယ်ပက်လိုက်မှုဆိုတာကအကောင်းနဲ့တွေ့လို့ရှိရင်စိတ်တွေကြွတက်သွားတာအစိုးနဲ့ကြုံလို့ရှိရင်လည်းစိတ်တွေကျသွားတာလူတွေဆိုလို့ရှိရင်ကြွစရာအာယုံကောင်းတဲ့တွေ့ကျစရာအာယုံဆိုးတဲ့တွေ့ဒီနှစ်ခုတွေ့နေတာပဲစိတ်ကမငြိမ်းများဘူးဟန်ချက်မငြိမ်းဘူးတရားတွေအားထုတ်လို့တော်တော်လေးကောင်းသွားပြီဆိုလို့ရှိရင်စိတ်ကိုကြုံရတဲ့အာယုံနဲ့ဆက်ပြီးတော့ဟန်ချက်ညီညီထားနိုင်တယ်ငြိမ်သက်သက်ထားနိုင်တယ်အဲ့ဒီဟန်ချက်ညီထားနိုင်တဲ့အည်အသွေးတွေလည်းအည်ချင်းတွေလည်းရလာတတ်တယ်ဒီမှာအဲ့ဒါဟာတရားတော်ရဲ့တောခါတပရိယောသနာခုံကြီးပါပဲအဲ့ဒါတွေ့အာမခံပါတယ် ဘယ်လောက်ကောင်းသလိုတည်းမှာကြာလာုံနဲ့တော့ငါကုသိုလ်ကိုဟန်တာတဲ့និဝရဏတရားကြီးကင်းတဲ့လက်တွေ့ကျင်သလိုရှိစိတ်ငြိမ်းချမ်းသာလည်းငြိမ်းရတဲ့ဝိပဿနာချမ်းသာလည်းငြိမ်းရနိုင်တဲ့အလေကောင်းခြင်းကိုပြီးဆုံးအောင်အားထုတ်လို့ရှိရင်ပฏิပတ်တိအကျိုးကတော့ဘဝခန္ဓာရေဆိုတာပေါ့လေလောကတန်တရားခန္ဓာရေဆိုတာပေါ့လေဒီမှာပြည့်မြတ်စွာထိုင်နေတဲ့ရေချင်းနဲ့အဲ့ဒါတွေရောက်တော့သိကြပါလေ
So by practicing the Dhamma according to the teaching one will understand the quality swakata through one's practice and through one's practice one automaticallyunderstands the Dhamma. By realizing the Dhamma, one is also said to be seeing the Buddha. And Saraji will continue to explain tomorrow. Sadhu, sadhu, sadhu.